Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မိတ်ကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ18ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖလိုက်ဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေတာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရနိုင်တဲ့သူကြီးညာပြေးသွားမှာပါ။တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးငင်းပွားမှုတွေကနေနောက်ဆုံးမှာမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတ Mike Pence ကပြောလိုက်ပါတယ်။ဒီကမ္ဘောဒီးယားခမာနီကွန်မြူနီအစိုးရလက်ထက်မှာလူမျိုးရုံးတပ်ဖြတ်မှုတွေနဲ့ဆွဲချက်တင်ခံထားရတဲ့ခမာနီခေါင်းဆောင်ဟောင်းနှစ်ဦးကိုနောက်ထပ်ဒီထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြမပြည်မှာဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်လက်ရှိငြိမ်းချမ်းရေးအခြေအနေကပိုပြီးတော့မှစိုးရိမ်စရာကောင်းတဲ့အနေအထားကိုရောက်လာနေပြီလို့ငြိမ်းချမ်းရေးလှုပ်ရှားသူတွေကသုံးသပ်ပြောဆိုလိုက်တဲ့သတင်းမှနားဆင်ရမှာကတော့
ဒီ2018ကုန်ကနီးမှာကျွန်တော်တို့ကကောင်းမွန်တဲ့ရလတ်ဝတ်တူညီမှုတွေနဲ့အချိုးအကျတစ်ခုကိုမရရှိပေမဲ့ကျွန်တော်တို့ပိုပြီးမှနောက်ဆုံး
ကတိယာနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာဒီဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်။နောက်မြန်မာနိုင်ငံမှာနိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေကိုဝင်ရောက်လာဖို့ဆိုလို့ရှိရင်တော့ဒီအခြေခံအဆောက်အဦတွေကိုပွင့်လင်းမြင်သာစွာပြသဖို့လိုတယ်ဆိုပြီးစီးပွားရေးပညာရှင်ကသုံးသပ်လိုက်တဲ့သတင်း။နောက်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိပ်တန်းရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးငင်းပွားမှုတွေကနေနောက်ဆုံးမှမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတ Mike Pence ကပြောလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုထားတဲ့အတိုင်းတရုတ်ဘက်ကမလဲရောဘူးဆိုရင်တရုတ်သွင်းကုန်ကိုနှစ်ဆတိုးကောက်ခံသွားမယ်လို့လည်းသူကပြောပါတယ်။ Papua New Guinea မှာဒီကနေ့ကျင်းပတဲ့ Asia Pacific စီးပွားရေးပူးပေါင်းရေးဆောင်ရွက်ရေးအဖွဲ့ APEC ထိပ်သီးအစည်းအဝေးအတွင်းဒုသမ္မတ Pence ကတရုတ်နိုင်ငံအပေါ်တင်းတင်းမာမာပြောဆိုခဲ့တာပါ။ဒါပြင်တရုတ်နိုင်ငံအနေနဲ့တစ်ဖက်ဆောင်တဲ့အသာစီးရစေတဲ့ကုန်သွယ်ရေးမူဝါဒတွေကင်ဆယ်ပြီးတော့ညာနာပစ္စည်းမူပိုင်ခွင့်တွေကိုခိုးယူမှုကြောင့်သမ္မတဒေါ်နယ်ထရမ့်ကအရေးယူဆောင်ရွက်နေရာတွေကိုအလျှော့ပေးမှာမဟုတ်တလို့အခြေခံအဆောက်အုံဆောက်လုပ်ပေးတာကိုအကြောင်းပြပြီးဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့မတက်နိုင်တဲ့ကိစ္စတွေမှာငွေချေးအကျွေးပြည့်စေအောင်ဆောင်ရွက်နေတာမျိုးနဲ့ပတ်သက်ပြီးတော့လည်းတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ပါတယ်American အနေနဲ့ Australia နဲ့ပူးပေါင်းပြီးတော့ APEC CEO ချင်းပါနေရ Papua New Guinea မှာရေးရစကန်ဆောက်လို့တောင်းမှဖြစ်ကြောင်းလဲ Mike Pence ကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့ကမ္ဘာနိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းလိုက်မလား။ဒါမှမဟုတ်ကိုယ့်ဘာသာခုခံကာကွယ်ပြီးတော့ပြည်လည်မှုတွေရရှိအောင်လုပ်မလားဆိုတဲ့ရွေးချယ်စရာအခြေအနေတွေရှိနေကြောင်းပြောပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာအောင်တွန်းအားပေးတဲ့လွတ်လပ်တဲ့ကမ္ဘာကုန်သွယ်ရေးစနစ်ပေါ်ထွန်းလာအောင်ဆောင်ရွက်ကြဖို့လေသူကပန်ကြားခဲ့ပါတယ်ခင်ဗျာ
Sorry အရှင်မင်းသားကသတင်းတော့ဂျမောကာရှိုဂျီကိုတပ်ဖို့အမိန်ပေးခဲ့တာဖြစ်တယ်လို့ American ဘုတ်ထောက်လိုင်း Agency CIA ကကောက်ချက်ချခဲ့ကြောင်း American တာဝန်ရှိသူတွေကပြောလိုက်ပါတယ်။တောကြနေတုန်းက Washington Post သတင်းစာကပထမဆုံးထုတ်ဝေတဲ့ CIA ရဲ့အကဲဖြတ်ချက်ဟာ Saudi Arabia နိုင်ငံဘက်ကပြောတာနဲ့တော့ဆန့်ကျင်ကွဲလွန်နေပါတယ်။ Saudi ဆိုရရှိနေကဒီမှုဟာ sorry အရှင်မင်းသားနဲ့ဘယ်လို့မှပတ်သက်ခြင်းမရှိဘူးဆိုပြီးတော့ကြာသာရင်းတွေကပြောကြခဲ့ပါတယ် sorry ထောက်လိုင်းတွေဟာ sorry အစိုးရပိုင်းလေနဲ့ Istanbul မြို့ကိုတွားရောက်ခဲ့ပြီးခရှိုဂျီကို sorry ကောင်စုဝင်ရုံးအတွင်းမှာလှုပ်ကြံတက်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချကြောင်း American တာဝန်ရှိသူတွေကပြောပါတယ် Washington Post သတင်းတောက်ခရှိုဂျီဟာ sorry အရှင်မင်းသားကိုဝေဖန်သူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ် Istanbul မြို့က sorry ကောင်စုဝင်ရုံးမှာတက်ခံခဲ့ရတာဖြစ်ပါတယ် CIA က sorry အရှင်မင်းသားနဲ့ညီကိုတော်ဆက်သူ American နိုင်ငံဆိုင်ရာ sorry တမတ် Khalid Bin Salman နဲ့ကရှိုဂျီတို့ဖုန်းပြောတာပါဝင်သူတို့ရဲ့ထောက်လိုင်းရေးအရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်သူတို့နှစ်ယောက်ဖုန်းပြောကြစဉ်မှာခလစ်ကကရှိုဂျီကိုလိုအပ်တဲ့စာရွက်စာတမ်းတွေကို Istanbul ကsorry ကောင်စစ်ဝင်ရုံမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်းဒါပေမဲ့ခရှိုဂျီအသက်ခံမယ်ဆိုတာကိုခလစ်သိမသိဆိုတာတော့မသိဘူးဆိုပြီးတော့ Washington Post ကဆိုပါတယ်ခလစ်ကတော့သူ့အနေနဲ့ခရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ချာနေမှာညင်းဆိုလိုက်ပါတယ်ဆော်ဒီဘက်ကတော့ခရှိုဂျီသိဆုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရည်ရွယ်ချက်ရှိရှိတတ်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
CNN သတင်းဌာနရဲ့အကြီးအကဲသတင်းတော့ Jim Acosta ရဲ့ American သမ္မတအင်ဗီရိုမာသတင်းယူခွင့်ရုပ်သိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးရဖို့ Washington DC မြို့ရဲ့တရားသူကြီး Timothy Kelly က တမရဒေါ်နယ်ထရန့်အစိုးရကိုမနေ့ကပဲအမိန့်ချမှတ်လိုက်ပါတယ်အခုလိုအမိန့်ချမှတ်ရတာဟာတရားဥပဒေအရအရေးမယူမီအပြည့်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတော့အမေရိကန်ပြည်ထောင်စုရဲ့ပြင်ဆင်မှမြောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မူတည်ပြီးတော့ဆုံးဖြတ်ခဲ့တာပါပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါတယ်မကြသေးခင်ကအင်ဗီရိုမှာကျင်းပခဲ့တဲ့တမရထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတောက် Jim Acosta နဲ့တမရထရမ့်တို့အမေးဖြေလုံရင်းအငင်းပွားတယ်လို့ဖြစ်ပွားခဲ့ပြီး Jim Acosta ရဲ့အင်ဗီရိုမှာသတင်းရယူခွင့်ကိုရုတ်သိမ်းခံခဲ့ရတာပါဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကထရမ့်အစိုးရကိုတရားစွဲဆိုခဲ့တာပါတရားသူကြီးကယ်လီရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုံခြုံရေးကြီးမားတဲ့နေ့တစ်နေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနရဲ့ရှေ့နေ Ted Boutrous ကပြောပါတယ်သတင်းတောက် Jim Acosta ကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ကြောင်းနဲ့အလုပ်ပြန်ဆဖို့အစဉ်သင်မယ်လို့ပြောပါတယ်သမရထရမ့်ကတော့လုံးဝလွတ်လပ်တဲ့သတင်းလုံခြုံရေးမျိုးကိုလွတ်လပ်ပြီးတော့အင်မီရောမှာသတင်းယူရဲဆိုရင်တလေးတဆဆက်ဆက်မှုတော့ရှိရလိမ့်မယ်လို့ဆိုပါတယ်အခုခါမှာတော့အင်မီရောသတင်းယူမှုနဲ့ပတ်သက်တဲ့စီးမင်းစီကံတဲ့တွေကိုရေးဆွဲနေပြီးတော့တရားရုံးမှာဒီအမှုကိုပြန်ရင်ဆိုင်တဲ့အခါမှာသူတို့ပဲပြန်ပြီးတော့အနိုင်ရမှာပါလို့ထရမ့်ကပြောပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူသေးဆုံးမှုအများဆုံးဖြစ်တဲ့တောမီလောင်ချက်မှုကြောင့်ပျောက်ဆုံးသူဦးရေဟာ1000ကျော်သားဖြစ်ပြီးတော့သေဆုံးသူရေအတွက်ဟာလည်း81ယောက်ရှိသောဖြစ်တယ်လို့ပြည်နယ်အာဝနာပိုင်းကပြောလိုက်ပါတယ်။ကြော်တော်ရင်းတွေကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစင်းဟာ631ယောက်ကနေအခုဆိုရင် 1011 ယောက်အထိတိုးလာခဲ့ပြီဖြစ်တယ်လို့ဘတ်ခရန်ရဲ့ရာရှိကိုရီဟိုနီယားကတောက်ချန်နေမှာပြောပါတယ်။ဒီစင်းထဲမှာမိဘကနေထွက်ပြေးရင်ပြောက်ဆုံးနေသူစင်းထဲမှာထည့်ထားတာမတိလို့လည်းဖြစ်နိုင်ကြောင်းလူဦးရေကအတက်ကျရှိနိုင်တယ်လို့သူကပြောပါတယ်။ဒါကြောင့်မိဘကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာနာပိုင်းတွေကိုသတင်းပို့ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေဟာအပူတင်ကြိုးပမ်းနေပြီးတော့တောက်ချာနေကတော့မိကိုငြိမ်းသက်နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေပြီလို့လည်းဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမိလောင်သွားတဲ့နေရာတွေကိုကြည့်ရှုပြီးတော့မိဘသင်ပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ယာရုကနေအားယူမဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အစ်စ်ရွေးချယ်တင်မြှောက်လိုက်တဲ့ Gavin Newsom တို့လည်းသမ္မတထရမ့်နဲ့အတူပြည်နယ်တွင်းကမိဘတင်တဲ့နေရာတွေကိုသွားရောက်ချမှာဖြစ်ပါတယ်။ဒီတော်မီတွေလောင်ချမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုအပြစ်တင်ပြောဆိုပြီးပြည်ထောင်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းချောက်ပြီးတပတ်ကြာမှာသမ္မတထရမ့်ဟာအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်စနေညနေကသတင်းတွေကို VOA ကနေဆက်လက်ကြညာနေပါတယ်ခင်ဗျာ1990ခုနှစ်တည်းစီကကမ္ဘောဒီးယားကမ္မဏီကွန်မြူနစ်ဆွေရလက်ထက်မှာလူမျိုးရုံးတပ်ဖြတ်မှုလူမျိုးသားမျိုးနွယ်စုပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေနဲ့ဆွဲချက်တင်ခံထားတဲ့နောက်ဆုံးအသက်ရှင်ကျန်သူ2ဦးအပေါ်ဒီမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံးကတောက်ကြနေမှာပြည်တံချမှတ်လိုက်ပါတယ်။နော်ချာနဲ့ကီယူဆန်ဖန်တို့အပေါ်အရင်တုန်းကချမှတ်ထားပြီးသားထောင်နှံတသက်ထပ်မံပြီးတော့ချမှတ်တာပါ။1995ခုနှစ်ကတန်းနဲ့ချီတဲ့ကမ္ဘောဒီးယားနိုင်ငံသားတွေကိုဖနမ်ပင်မြို့ကနေကျေးလက်ဒေသကအလုပ်ဂျက်စကန်တွေကိုအတင်းကျပ်ပို့ဆောင်ခဲ့တာဒါ့အပြင်လူတွေကိုအစုလိုက်ပြောင်းလဲတက်ဖြတ်မှုနဲ့ဆက်ဆက်တဲ့လူသားစုအပေါ်ကျွေးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်သူတို့နှစ်ဦးကိုအရင်ကလည်းထောင်နှံတသက်ပြစ်ဒဏ်ချမှတ်ခဲ့ထားတာပါကမ္ဘောဒီးယားမှာတော့တည်တံပယ်ဖြတ်ထားပါတယ်တောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်ဘင်ချင်ကကွယ်လွန်ခဲ့သူတွေအတွက်တရားဥပဒေအတိုင်းဆောင်ရွက်ပြီးတော့အလေးနက်ထားကြောင်းပြသတာဖြစ်တယ်လို့ကဘာကြီးမှနောက်ထပ်တလို့အဖြစ်ဆိုးမျိုးထပ်မဖြစ်ရလေအောင်ရည်ရွယ်ခဲ့တာဖြစ်ကြောင်းပြောပါရယ်။နော်ချာဟာခမာနီကောင်းဆောင်ပူပေါ့ရဲ့ညာလက်ရုံးဖြစ်တယ်လို့ခမာနီအဖွဲ့ရဲ့မူဝါဒရေးရာပိုင်းဦးဆောင်ကြံပေးသူဖြစ်ပြီးတော့ကျူဆန်ဖန်ကတော့ကမ္ဘောဒီးယားနိုင်ငံအကြီးအကဲဖြစ်ခဲ့ပူပါရယ်ခင်ဗျာ။
ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကနစ်မြုပ်ဖီတရုတ်ကဘာလဲခီးသွာ48ယောက်သေဆုံးသွားခဲ့တဲ့သင်းမောက်ကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆယ်ယူခဲ့ပါတယ်။ဒီသင်းမောက်ပေါ်ဒီသင်းမောက်ဘာကြောင့်နစ်မြုပ်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးတဲ့အစိပ်ပိုင်းတရအနေနဲ့အခုလိုပြန်ဆယ်ခဲ့တာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘာကြောင့်နစ်မြုပ်ခဲ့တယ်ဆိုတာကိုဆုံးဖြတ်ဖို့အတွက် Phoenix သင်းမောက်ကအရေးကြီးတဲ့တပ်တွေအစိပ်ပိုင်းဖြစ်တယ်လို့ထိုင်းကဘာလဲခီးသွာရဲတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲဗိုလ်ချုပ် စူရာချက်ဟန်ပန်ကသတင်းတောက်ထီကိုပြောပါတယ်ဒီစုံစမ်းစစ်ဆေးမှုပြီးတဲ့အချိန်မှာတော့တရုတ်ကမ္ဘာလည်းခီးသွားတွေရဲ့ယုံကြည်စိတ်ချမှုကိုပြန်လည်ရလာနိုင်ပါလိမ့်မယ်လို့သူကအတိအကျထုတ်ပြန်တဲ့ချိန်ညချက်မှာပြောထားပါတယ်ဖီနစ်တင်မောဟာပြီးခဲ့ဇူလိုင်လကထိုင်းနိုင်ငံအနောက်ဘက်ကန်ယူတန်ဖူကတ်ကျွန်းနားမှာနှင်းမြုပ်သွားခဲ့တာဖြစ်ပါတယ်တင်မောမှာကမ္ဘာလည်းခီးသွား89ယောက်နဲ့တင်မောမူတာ12ယောက်ပါဝင်ပါတယ်ကမ္ဘာလည်းခီးသွား89ယောက်ထဲက2ယောက်ကလွယ်ပြီးကျန်တဲ့သူတွေအကုန်လုံးဟာတရုတ်နိုင်ငံသားဖြစ်ပါတယ်အစောပိုင်းကတော့ရာသီဥတုအခြေအနေကြောင့်တင်မောကိုဆယ်ဖို့ကိစ္စကိုဆိုင်းငံ့ထားခဲ့တာပါဒီတင်မောနဲ့မြုပ်မှုဟာထိုင်းနိုင်ငံရဲ့ကမ္ဘာလည်းခီးသွားလုပ်ငန်းသမိုင်းတစ်လျှောက်မှာအစိုးရဆုံးမှတ်တမ်းဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းလတွေအတွက်မှာထိုင်းနိုင်ငံကိုလာတဲ့တရုတ်ကမ္ဘာလည်းခီးသွားအရေးအတွက်လည်းတည်ဆောက်စွာကြာဆင်းခဲ့ပါတယ်ခင်ဗျာ
အီရန်နဲ့အီရန်နှစ်ဆင်ကုန်သွယ်မှုပမာဏ7ဘီလီယံကနေဘီလီယံ20ထိတိုးမြင့်လာနိုင်ကြောင်းအီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်အီရန်သမ္မတဘာဟမ်ဆလီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲအတွင်းရူဟာနီကအခုလိုပြောလိုက်တာပါအမေရိကန်ပြည်ထောင်စုကအီရန်နိုင်ငံနဲ့အီရန်နိုင်ငံရဲ့ရေနံဘန်လုံငန်းနဲ့တည်ယူပို့ဆောင်ရေးကဏ္ဍတွေပေါ်ဒဏ်ခတ်ပိတ်ဆို့ပြီးနှစ်ပတ်ကြာမှာအီရန်သမ္မတဟာအီရန်ကိုရောက်ရှိနေတာပါအီရန်ဘက်ကဆွေးရင်လောင်စာစီတင်ပို့ပြီးတော့အီရက်ကစားတောက်ကုန်တွေကိုတင်ပို့သွားမှာဖြစ်တယ်လို့အီရက်အာဏာပိုင်တွေကလွန်ခဲ့တဲ့သတင်းပတ်ထက်ကပြောဆိုခဲ့တာပါအမေရိကန်ဘက်ကအီရန်ပေါ်ပိတ်ဆို့ဒဏ်ခတ်တာကြောင့်အီရက်အနေနဲ့ရေနံတင်သွင်းခွင့်ရဖို့အမေရိကန်ဘက်ကခွင့်ပြုချက်လိုလားနေတာဖြစ်ပြီးတော့အမေရိကန်ဘက်ကလက်ရှိပေးထားတဲ့တလခွဲတာအချိန်ဟာမလွန်လောက်ဘူးလို့အီရတ်တာဝန်ရှိသူတွေကပြောထားပါရခင်ဗျာ
လွန်ခဲ့တဲ့နှစ်လောက်ကသင်္ဘောမူတန်44ယောက်တင်ဆောင်ပြီးတော့ပျောက်ဆုံးသွားခဲ့တဲ့ရင်ကိုသင်္ဘောကိုရှာဖွေတွေ့ရှိသူတွေကပြန်ပြီးတော့တွေ့ပြီလို့အာဂျင်တီးနားရေတပ်ကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်အာဂျင်တီးနားရေတပ်ရဲ့ချင်ညာချက်အရတော့ဒီရင်ကိုသင်္ဘောကိုအာဂျင်တီးနားနိုင်ငံဖန်တဂိုနီယာဒေသကဘောလ်ဒက်စ်ဂျွန်ဇယ်ကန်လုံကရေအောင်မီတာ800မှာထောက်လန်းတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ်အမေရိကန်သင်္ဘော Ocean Infinity ကနေဝေးထိန်ခလုတ်နဲ့ထိန်းချုပ်နိုင်တဲ့ဒီရင်ကိုသင်္ဘောကနေတွေ့ရှိခဲ့တဲ့ဟာသူတို့ရှာဖွေနေတဲ့အရာဖြစ်တယ်လို့အာဂျင်တီးနားရေတပ်ကပြောပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ငြိမ်းချမ်းရေးဖော်ဆောင်နေစေအချိန်မှာပဲမြန်မာနိုင်ငံရဲ့တိုင်းရင်းဒေသတချို့မှာစစ်ရေးပြည်ပခါတွေကတင်းမာနေစေဖြစ်ပြီးတော့ဒေါ်စန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့လက်ရှိငြိမ်းချမ်းရေးအခြေအနေကပိုပြီးတော့မှစိုးရိမ်စရာအနေအထားကိုရောက်လာနေတယ်လို့ငြိမ်းချမ်းရေးလှုပ်ရှားသူတွေကသုံးသပ်ပြောဆိုလိုက်ပါတယ်။အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအစိုးရနဲ့တက်မတော်တို့ကြားမှာခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတယ်လို့အထူးသဖြင့်အပြစ်ရက်ပြီးတော့နိုင်ငံရေးနည်းလမ်းနဲ့အပြေရှာမယ်ဆိုတဲ့အပြစ်ရက်လက်နက်ကိုင်တက်ဖွဲ့တွေနဲ့တော့သဘောထားတင်းမာမှုတွေဖြစ်နေတာကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာကအခြေအနေတော်တော်မကောင်းဖြစ်နေပြီဆိုပြီးသုံးသပ်နေကြတာပါ။တိုင်းရင်းဒေသတွေမှာအပြစ်ရဖို့အပြစ်မဲ့စစ်ဘေးတင်ပြည်သူတွေအရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့အတွက်စစ်တပ်ကိုအသက်ရေဖျက်ဆီးတဲ့ဆိုပြီးတော့လက်ရှိတက်မတော်ကနေတရားစွဲဆိုခြင်းခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူကချင်လူငယ်တဦးဖြစ်တဲ့လောင်ဆောင်ကလက်ရှိမြန်မာငြိမ်းချမ်းရေးအပေါ်မှာသူ့အမြင်အခုလိုစပြီးပြောပြပါဗျာ
။ဒီလူတွေရောကျွန်တော်တို့ဒီငြိမ်းချမ်းရေးလှုပ်ရှားတဲ့လူတွေရောအားလုံးကတော့ဒီမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဒီဆောက်မှုထဲမှာကျွန်တော်တို့ကအားမရဘူးဒီကျွန်တော်တို့ကဒီကျက်မိတာပေါ့နော်ဒီလိုမျိုးပြောမှဆိုတော့ကျွန်တော်တို့ကဒါဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်ခဲ့တယ်ညှော်လင့်ခဲ့တယ်ဆိုတော့အရင်ကတန်တရဥဒိစ္စကလုံဆောင်ခဲ့တဲ့ပြဿနာကိုကျွန်တော်ဒီတန်တရဥဒိစ္စကိုအဝေးနေပေါ့နော်ဒေါံဆန်းစုကြည်ကျွန်တော်ပြန်လည်ပြီးမှမကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်ညှော်လင့်ထားတယ်ဆိုတော့ကျွန်တော်တို့က2018မကုန်ခင်မှာကျွန်တော်ငင်းချမ်းရဲ့အကိုတစ်ခုကိုကျွန်တော်ရောက်ရှိလာမယ်လို့ကျွန်တော်ညှော်လင့်ခဲ့တယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်ခု2018ကတော့ကျွန်တော်မကြချင်းကုန်တော့မှာ2019ပဲရောက်တော့မှာဆိုတော့ဒီ2018ကုန်ခါနီးမှာကျွန်တော်တို့ကကောင်းမွန်တဲ့ရလဝတ်တူညီမှုတယ်ကောင်အချိုးကိုတစ်ခုကိုမရရှိပဲနဲ့ကျွန်တော်ပို့ပြီးမှနောက်ဆုံးပြန်ပြီးမှ back shop ကြားရဟာကိုကျွန်တော်တို့သိနေရတာပေါ့ဆိုတော့ဒီဖက်ကပြောမှဆိုရင်အခုပြန်ပြီးတယ်ကောင်ကျွန်တော်တခြားဒီတိုင်းကြလက်နဲ့ကြိုက်တယ်ကောင်ကျွန်တော်ပို့ပြီးမှတင်မာမှုတွေပြည်ပြီးမှဖြစ်လာတဲ့အနေထားတွေရှိနေတယ်ဆိုတော့တခြားကကျွန်တော်တို့ဒီကျေကျေဒီရဲ့ဒီတောင်းနေတဲ့လမ်းကြောင်းပေါ့နော်ဒီဒီနဲ့ရှင်းရှင်းနဲ့လုံဆောင်တဲ့အတွက်လည်းကောင်းကျွန်တော်အနောက်အချက်တွေကျွန်တော်ဒီစက်ဘက်ကလုံဆောင်တဲ့နေရာကျွန်တော်ရှိနေတယ်ဆိုတော့ဒီငင်းချင်းကကျွန်တော်တို့ပြည်သူတွေတဲ့တဲ့ကောင်တိုင်းသားကောင်းဆောင်တွေတဲ့တဲ့ကောင်ကျွန်တော်ဒါမလုံးဆက်ဆဲအရာကတော့ကျွန်တော်ဒီစက်ဘက်ကနေမန္တကယ်ဒီငင်းချင်းနိုင်ငံရေးပြည်ဆောင်ရှင်နေနေနိုင်ငံရေးရှင်နေနေစကဝိုင်းနိုင်ငံရေးတဘောတူညီမှုကိုဒီဘောထားချေချေကြံ့ကြံ့နဲ့လုံဆောင်တယ်ဆိုတာကိုကျွန်တော်တို့မသိရှိဘူးလို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ်
အခုလက်ရှိကဒီမြန်မာငြိမ်းချမ်းရေးကော်မရှင်ပေါ့နော်ဒီလိုအပြစ်ရပ်ထားပြီးသားအဖွဲ့တွေကိုပြန်ပြီးအလွတ်သဘောလိုက်ပြီးဆွေးနွေးနေရတဲ့အနေအထားမှာရှိတယ်ဆိုတော့သူတို့ကတော့အဓိကနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့နောက်ပြီးတော့အပြန်အလှန်ဒီဆွေးနွေးဖို့ပေါ့နော်ဆိုတော့ဒီလိုအနေအထားမှာသူတို့ဘက်ကပြန်ပြောတာရှိတယ်တိုင်းရင်းသားဒေသတွေမှာတစ်ဖက်မှာငြိမ်းချမ်းရေးဆွေးနွေးတယ်တစ်ဖက်မှာလည်းတိုက်နေတော့ပဲရှိသေးသေးတယ် ဆိုတော့ဒီလိုအနေထားကဘလို့မှယုံကြည်မှုတိစောက်လို့မရတဲ့ပုံစံမျိုးလို့ပြောနေတော့ဒီဆွေးတွေ့မှုတွေကရောအရာထင်ပဲလို့ကိုလက်ဆောင်ထင်လားရှင
်အာဒါကတော့ပြည်သူများပြောမှရှင်ကတော့ဒီကတော့ကျွန်တော်ဒီတတ်မတော်နဲ့နိုင်ငံတော်အစိုးရအပေါ်မှာဒီကတာဝန်ယူတာဝန်ခံမှုရှိရရှိတာပေါ့နော်ဆိုတော့ကျွန်တော်ဒီအဲမြန်မာတမတော်တက်ကနေရောကျွန်တော်ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးသူကြောင်းလေးမျိုးဆိုအမှန်တကယ်လူလာမှုကျွန်တော်ဘယ်လောက်တိုင်းတာသူရှိလဲဆိုတာကျွန်တော်ဒီလိုရဲ့လှုပ်ဆောင်မှုအပေါ်မှာအားလုံးကျွန်တော်ကပြနေရတာပေါ့နော်အလုံးထင်ရှားနေတာပေါ့ဆိုတော့မြန်မာပြည်နိုင်ငံရေးသဘောတူညီမှုကိုမတော်ပဲနဲ့ကျွန်တော်ပြန်တစ်ဖက်ကလူဆိုင်ရေးလှုပ်ဆောင်တယ်ဆိုတော့ဒီလှုပ်ဆောင်မှုတစ်ခုပဲကျွန်တော်ဖြစ်နေတာကိုကျွန်တော်သိရတယ်ဆိုတော့ဒီဘက်ကကျွန်တော်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ကျွန်တော်ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းကျွန်တော်အခုဒီငါနဲ့တာတော်သေးမှာသူ့ရဲ့ဒီတီထောင်စုရင်းဆိုင်ရေးဖြစ်စဉ်ကိုအတိုင်းအတာတစ်ခုထိပေါ်ဆောင်မှုကိုကျွန်တော်မသိရဘူးဒီဘက်ကနေဆိုတော့မကြာခင်မှာကျွန်တော်2019 2020ကျွန်တော်ရောက်တော့မှာဆိုတော့သူ့ဘက်ကနေဘာကိုကျွန်တော်တို့ကဒီကျွန်မရှင်ယုံကြည်မှုတည်ဆောက်မှုအတွက်အတိုင်းအတာကအတိုင်းအတာခုလေးကျွန်တော်အရင်ကလည်းလုံဆောင်ပေးပြီးပြီဆိုတော့အလုံးလုံးဆက်ဆဲကတော့အမှန်တကယ်ဒီတိုင်းပြည်ရဲ့မျက်နှာနဲ့တဲ့စိတ်ဆဝဝပဲပေါင်းစုံတက်ကနေချွတ်ချုံကြနေတဲ့ဒီဟာတွေကိုမြင့်လို့မရှိတော့ပဲနဲ့အမှန်တရားကိုအမှန်တရားလက်ခံပြီးမှဒီအမှန်တကယ်အားလုံးဒီလူထုတိုင်းသားဒီလူထုအားလုံးဒီမတူညီတဲ့နိုင်ငံရေးအင်အားစုတွေအားလုံးပါဝင်နေတဲ့နိုင်ငံရေးစကဝိုင်းကျွန်တော်တို့တာဝန်ရေး၃ပါးပါညာကျွန်တော်ဒီတတ်မတော်ဘက်ကနေဒီအိတ်ဆုလိုက်တဲ့ဟာမဟုတ်ပဲနဲ့အမှန်တကယ်ကျေပြန့်တဲ့စီးနောက်မှုတွေကျွန်တော်ကတခြားပိတ်ဆို့မှုတွေမရှိပဲနဲ့ကျွန်တော်ကလွတ်လပ်တဲ့ကျွန်တော်ဒီနိုင်ငံရေးတည်ဆုံဆွေးနွေးမှုကိုအမြန်ဆုံးကျွန်တော်တို့အကောင့်ထည့်ဆွဲရလိမ့်မယ်လို့ပဲကျွန်တော်ယူဆပါတယ်ဒါမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကဒီလိုမျိုးပဲဒီလုံဆောင်နေနေဆိုရင်တော့တတ်မတော်ဘက်ကနေလည်းဒါခုဆိုမှုတိုင်းတာတစ်ခုကြည့်ဒီနိုင်ငံရေးစကဝိုင်းကိုနိုင်ငံရေးစကဝိုင်းမဟုတ်ပဲနဲ့သူတို့ရဲ့ဒေါ်လာတဲ့ပေါင်တစ်ခုအထက်ကကိုပဲတင်းတဲ့စကဝိုင်းဖြစ်နေနေဆိုရင်တော့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ရှေ့အနာဂတ်ကတော့ကျွန်တော်တို့ကပိုပြီးမှဒါစနီးတောက်တောင်နေတဲ့အနေအထားကိုပိုပြီးမှသွန်အားပေးတယ်လို့ပဲကျွန်တော်ကယူဆမိတာပဲနော်
VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကိုဒီအနိုင်ငံတကာရဲ့ယင်းနှီးမြှုပ်နှံမှုတွေအလုံးအင်းနဲ့ဝင်ရောက်လာဖို့ဆိုရင်အခြေခံအစအဦးလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကျွမ်းကျင်ပညာရှင်ကထောက်ပြပါတယ်။အရှိတောင်အရှမှာမြန်မာနိုင်ငံဟာစီးပွားရေးအရအခွင့်အလမ်းကောင်းတွေရှိတာကြောင့်လာရောက်ယင်းနှီးမြှုပ်နှံကြဖို့ဒေါအောင်ဆန်းစုကြည်ကအာဆီယံထိပ်သီးညီလာခံမှာဖိတ်ခေါ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုမျိုးသုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်။အကြောင်းအပြည့်စုံကိုညံဝင်းအောင်ပြောပြပေးပါရှင်။
မြန်မာနိုင်ငံရဲ့မဖုံပြိုးသေးတဲ့ကဏ္ဍတွေမှာလာရောက်ယင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူမှာပြီးခဲ့တဲ့သတင်းပတ်တည်းကျင်းပခဲ့တဲ့33ချိန်မြောက်အာဆီယံထိပ်သီးညီလာခံမှာမေကွန်းပြောကြားရင်းဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံဟာအရှိတောင်အာရှဒေသမှာယင်းနှီးမြှုပ်နှံမှုအကောင်းဆုံးနောက်ဆုံးကျန်နေတဲ့နေမြေသစ်ဖြစ်သလိုမြေနေရာရှိတာလူငယ်လူသားအင်အားရှိတာတွင်းတွက်ရတနာနဲ့မရှာဖွေရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတာကြောင့်နိုင်ငံကကုမ္ပဏီတွေအနေနဲ့လာရောက်ယင်းနှီးမြှုပ်နှံကြဖို့ကိုဖိတ်ခေါ်တိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာယင်းနှီးမြှုပ်နှံသူတွေဘက်ကလည်းမိမိတို့အကျိုးအမြတ်တစ်ခုတည်းသာမကဘဲမြန်မာနိုင်ငံရဲ့လူသားအရင်းအမြစ်တိုးတက်ဖို့အတွက်ပါတည်သွင်းစဉ်းစားပေးဖို့ကိုလည်းသတိပေးပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့ဗန္ဓာရေးဌာနမှနေပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဗန္ဓာရေးဆိုင်ရာဒါရိုက်တာအဖြစ်ဆောင်ရွက်ခဲ့သူဦးကန်ထွန်းကတော့တိုင်းပြည်ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေဝင်လာဖို့လိုအပ်နေတယ်ဆိုပေမဲ့နိုင်ငံသားကုမ္ပဏီတွေဝင်လာခြင်းအောင်လို့တော့အခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေဖြည့်ဆည်းထားပေးဖို့လိုတယ်လို့ထောက်ပြပါတယ်
။အဲ့ဒါလာနိုင်အောင်အနေထားဖန်တီးပေးရမယ်။တိချက်ကလမ်းပန်းဆက်သွယ်ရေးတွေမကောင်းသေးဘူးလို့ကျွန်တော်မြင်ပါတယ်။နှိမ့်ချက်ကအဓိကလျှက်စစ်ပေါ့လေ။လျှက်စစ်ဆိုရင်တိုးတက်ဖို့လိုတယ်ပြည့်စုံမှုလိုတာပေါ့။လျှက်စစ်ကရန်ကုန်နဲ့အဝေးနေမှာမရကြဘူးလေမပြည့်စုံဘူး။နောက်ပြီးတော့မြေပေါ့လေနိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကရန်စည်းကြီးရယ်မြေတွေကလည်းစည်းကြီးတယ်အမေရိကန်အင်စည်းလောက်တောင်ရှိတယ်ဆိုပြီးတော့အဲ့လိုတွေကိုပြန်ပြန်တယ်လေဆိုတော့အဲ့အချက်တွေကိုအထူးအခွင့်အရေးနေနဲ့ယင်းနည်းမျိုးနဲ့ဥပဒေမှာဒါတွေထည့်ပြီးသူတို့ကိုလာခြင်းအောင်အင်ရှင်နေနဲ့ဖန်တီးပေးဖို့လိုတယ်အဲ့အချက်၃ချက်မပြည့်စုံသေးလို့ဟိုနိုင်ငံသားတွေကတွန့်ဆုတ်နေတယ
်ဖွံ့ဖြိုးဖို့အားယူနေတဲ့ပြန်လည်ထူထောင်စနိုင်ငံတွေမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်တဲ့အခါကာလအတိုင်းအတာတစ်ခုတည်းအထူးအခွန်ကင်းလွတ်ခွင့်တွေပေးလို့ရှိပါတယ်ဒီအပိုင်းမှာ NLD အစိုးရရဲ့မူဝါဒတွေကထင်သာမြင်သာမရှိသေးဘူးလို့ဦးခန့်ထွန်းကဆိုပါတယ
်ဒီအခွန်ကိစ္စရတဲ့အခွန် policy taxation policy ရတဲ့ရေးချပါတယ်နိုင်ငံသားရဲ့ဝန်ထမ်းအောင်အထူးခွင့်ပေးရမယ် အလုံးစံနေတဲ့အစဉ်ပြောင်းလုပ်ပေးရမယ်အခွန်စီးရလဲလဲမဖော်ခင်ဗျဥပမာကွန်မတီကိုထောင်နေဆိုရင်အခွန်နဲ့ပတ်သက်ပြီးတော့9နှစ်ပြင်10နှစ်ပြင်ဟိုကိုအတူရှော့ပေါ်ပြီးတော့ဟာ import export tax တွေကိုဘယ်လိုပြင်းလို့မဆိုပြပြသားသားအရင်ကြီးညာတဲ့နယ်လို့ထင်ပါတယ်တိတိကျကျရင်းနှီးမြှုပ်နှံမှုတွေမှာဖဲ့ပေးရမယ
်နိုင်ငံတကူရဲ့အဖို့မျိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံမှုတွေလို့တိုင်းကြုံရလေရှိတာကသဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာဖြစ်ပါတယ်ဒီအပိုင်းမှာအစိုးရကဒေသခံတွေအတွက်မူဝါဒချမှတ်ဆောင်ရွက်ပေးဖို့လိုတယ်လို့ဦးကန်ထွန်းကပြောပါတယ်အထူးသဖြင့်ပြည်နယ်နဲ့တိုင်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်လာအောင်အကင်းအကျင်းတွေပြင်ဆင်ဆောင်ရွက်ပေးသင့်တယ်လို့ဦးကန်ထွန်းကအကြံပြုပါတယ
်နိုင်ငံရေးကတော့ကျွန်တော်အမြင်တော့တည်ငြိမ်မှုရှိပါတယ်ဒီရခိုင်ကိစ္စကတော့ပြင်ပပြောကလို့ကျွန်တော်မြင်ပါတယ်အဲ့တော့ကျွန်တော်သာဆိုရင်ရခိုင်ကိုလုံးဝမဖိတ်ခေါ်ဘူးကျွန်တော်ရန်ကုန်တရားရီတိုင်းဘူတိုင်းသရင်ပြည်နယ်မွန်ပြည်နယ်မန္တလေးတိုင်းအဲ့ဒီဘာတွေမှာလာလုံးလို့ချင်းခေါ်နေဘလို့ကင်းလို့ပြင်မယ်လမ်းမဆက်တွေရေဘလို့အောင်မြောင်ဖန်တီးပေးထားမယ်ဆက်စစ်တူအမြန်ဆုံးရအောင်ပြည်စုံလုံးလုံးဆက်ယုံနေမှာလက်စစ်တီရအောင်ဖန်တီးပေးမယ်ဆိုပြီးတော့ပြပောက်ပြပြနိုင်လို့ရှိရင်ဒီကိစ္စပြေလည်သွားမယ်လို့ကျွန်တော်ထင်ပါတယ်
အာဆီယံထိပ်သီးညီလာခံမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာပြန်လည်ရေးဆွဲထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေသစ်ဟာအရင်ကထက်လောက်ကန်ရလွယ်ကူသလိုကုမ္ပဏီတွေမှတ်ပုံတင်ရမှာလဲအွန်လိုင်းကတဆင့်အလွယ်တကူလုပ်နိုင်ကြောင်းမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံသူတွေလာရောက်ဖို့အထူးလိုလားကြောင်းပြောဆိုသွားပါတယ်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသစ်တစ်ခုကိုဖွဲ့စည်းနိုင်ဖို့ပြည်ထောင်စုရှိနေချုပ်ကလွှတ်တော်မှာအဆိုတင်သွင်းခဲ့ပြီးလာမယ့်နိုဝင်ဘာ19ရက်နေ့လွှတ်တော်မှာအတည်ပြုခဲ့ရင်25ခုမြောက်ဝန်ကြီးဌာနဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စင်ကာပူနိုင်ငံမှာဒီတစ်ပတ်ထဲမှာပဲကျင်းပခဲ့တဲ့ဒီအာဆီယံထိပ်သီးစည်းဝေးပွဲမှာတော့ဤပညာကိုအခြေခံတဲ့ခေတ်ရှိပြည်မျိုးတွေဖြစ်လာစေရေးအမေရိကန်အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မယ့်အစီအစဉ်ကိုအမေရိကန်ဒုသမ္မတမိုက်ဖန့်စ်ကကြေညာခဲ့ပါတယ်ဒီပူးပေါင်းဆောင်ရွက်မှုကနေဒေတာရင်းဤပညာဆိုင်ရာအခြေခံအဆောက်အဦတွေမှာအမေရိကန်တွေဘက်ကနောက်ထပ်ပိုပြီးတော့ရင်းနှီးမြှုပ်နှံလာမယ်လို့အမေရိကန်ဒုသမ္မတကပြောတာပါဒါပေမဲ့အမေရိကန်တွေစီကနေဤပညာသစ်တွေဘလောက်များရနိုင်ပါသလဲဆိုတာပေါ်လဲမေကွန်ထုတ်မှုတွေကရှိနေပါတယ်အင်ဖြူရောဆိုင်ရာ VOA သတင်းတော့ Pepsi Widaku Sawara သတင်းပေးပို့ထားတာမဆုမျက်မှုပြောပြပေးပါရှင
်စင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအတွင်းလုံခြုံရေးအတွက်ဆက်ရုပ်လုံခြုံရေးတွေနဲ့အားဖြည့်ထားတာကိုကြည့်ခြင်းအပြင်အဖက်ဖက်အဆင်ပြေလွယ်ကူစေရေးအတွက်စင်ကာပူကနည်းပညာကိုအသုံးချနေတယ်ဆိုတာကိုမိမောင်းထိုးပြနေပါတယ်ရေရှည်တည်တံ့ပြီးအစစ်မြစ်နီးပညာသုံးမျိုးပြပေါ်ဆောင်ရေးအစီအစဉ်တွေနဲ့စင်ကာပူနိုင်ငံကနီးပညာအခြေခံတဲ့ခေတ်ရှိပြည်နိုင်ငံဖြစ်အောင်ဦးဆောင်လုပ်ခဲ့တဲ့နိုင်ငံတစ်ခုပါအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအတွင်းနီးပညာနဲ့ရှေ့ပြေးနေတဲ့မျိုးတွေဖြစ်လာစေရေးအာဆီယံနဲ့အမေရိကန်ပူးပေါင်းဆောင်ရွက်မဲ့ US ASEAN Smart Cities Partnership အစီအစဉ်ကိုအမေရိကန်ဒုသမ္မတ Mike Pence ကကြီးညာခဲ့ပါတယ်
This effort will spur renewed American investment in the region's digital infrastructure.
ဒီပူပေါင်းဆောင်ရွက်မှုကနေဒေသတွင်း digital အခြေခံစောင့်အုံတွေမှာအမေရိကန်ယင်းနည်းမြှုပ်နှံမှုတွေပိုပြီးရှိလာမှာဖြစ်သလိုရှေ့တောင်အရှေ့မှာပိုပြီးတော့ချမ်းသာွားပြောလာမယ်လုံခြုံလာမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးကြမယ့် cyber လုံခြုံရေးပိုင်းအတွက်လည်းပိုပြီးတော့စိတ်ချစရာဖြစ်လာပါလိမ့်မယ်
။လူဦးရေပိုများလာတာနဲ့အတူမြို့ပြတိဆောက်ရေးတွေပိုလုလာတဲ့အာဆီယံနိုင်ငံတွေကြားမှာလည်းဤပညာအခြေခံတဲ့ smart cities ခေတ်ရှိပြည်မျိုးတွေဖြစ်လာစေရေးပို့ပြီးတော့ဆွေးနွေးပြောလာကြပါတယ်။လူဦးရေထူထပ်လာတာနဲ့တဆက်တည်းဖြစ်လာတဲ့ရင်ကျောပိတ်ဆို့မှုတောက်သုံးရည်နဲ့လေဒုအခြေအသွေးပိုကောင်းလာစေဖို့နဲ့အင်တာနက်အွန်လိုင်းလုံခြုံမှုစတဲ့စိန်ခေါ်မှုတွေကိုဤပညာနဲ့ဖြည့်ရှင်းဖို့စဉ်းစားလာကြပါတယ်။ smart city တွေအကောင့်ထဲပေါ်ရေးမှာအမေရိကန်လုပ်ငန်းတွေနဲ့ပူးပေါင်းလုပ်ကိုင်ဖို့လိုလားကြတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ကအကြီးတန်းသုတေသီလင်တိုင်ဝေက VOA ကိုပြောပါတယ
်။ US is stillthe world's number one when it comes to softwares and very high tech
software နဲ့အစိုးရနီးပညာပစ္စည်းပိုင်းမှာအမေရိကန်ကနံပါတ်1နေရာမှာရှိပါတယ်ဒီတော့အာဆီယံနိုင်ငံတွေအနေနဲ့အမေရိကန်ကုမ္ပဏီတွေနဲ့ဘယ်လိုပူးပေါင်းလုပ်နိုင်မလဲအာဆီယံကိုခေတ်ရှိပြည်မျိုးတွေချိတ်ဆက်ထားတဲ့ကွန်ရက်တစ်ခုဖြစ်လာအောင်အမေရိကန်လုပ်ငန်းတွေကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာသိကျင်လာကြပါတယ
်အမSo apart from the elderly monitoring system which lets me know you're safe at home I'm going to get this personal alert about
အဖေါ်မရှိရတယောက်ထဲအိမ်မှာနေရတဲ့တက်ကြီးရွယ်အိုတွေကျန်းမာလုံခြုံရေးကိုအဝေးရောက်မိသားစုဝင်တွေသိစေနိုင်မဲ့ဤပညာအခြေခံစောင့်ရှောက်မှုပေးနိုင်တဲ့ဝန်ဆောင်မှုကြော်ညာဖြစ်ပါတယ် ဒေတာရင်းလုပ်ငန်းတွေနဲ့အမေရိကန်နည်းပညာတွေပူးပေါင်းပြီးတော့စမတ်ဖုန်းပေါ်ကလုံနိုင်မဲ့ဝန်ဆောင်မှု app မျိုးတွေငွေဆက်ကူတုံးစရာမလိုတဲ့ငွေချေစနစ်တိုးတက်လုံခြုံရေးဘိုင်းတွေမှာပို့ပြီးတော့တိုးတက်လာနိုင်ပါတယ်ဒါပေမဲ့အမေရိကန်ဘက်ကရနိုင်မဲ့နည်းပညာအခွင့်အလမ်းတွေအပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ် control risk ဆိုတဲ့အတိုင်ပင်ခံလုပ်ငန်းကAngela Mancini ကအခုလိုမြင်ပါတယ်
Although the US has its own challenges with infrastructure and technology and hasn't quite gotten to where Singapore is with its own success in that regard.
အမေရိကန်မှာလည်းအခြေခံအဆောက်အအုံနဲ့နည်းပညာပိုင်းစိန်ခေါ်မှုတွေရှိနေပါတယ်ဒီပိုင်းတွေမှာစင်ကာပူကအောင်မြင်တိုးတက်အောင်လုပ်နိုင်ခဲ့တဲ့အခြေအနေမျိုးလောက်တောင်မရောက်သေးပါဘူး
2050ခုနှစ်မကုန်ခင်ကမ္ဘာလူဦးရေရဲ့3ပုံ2ပုံဟာမျိုးပြတွေမှာနေထိုင်ကြလိမ့်မယ်လို့ကုလသမဂ္ဂရဲ့စစ်တမ်းတွေကခန့်မှန်းထားပါတယ်အာဆီယံနိုင်ငံတွေကြားမှာနည်းပညာအခြေခံရှေ့ပြေးနေတဲ့ Smart City 26မြို့နဲ့အစ်စ်မြင့်ကွန်ရက်ဖြတ်မှုအတွက်စင်ကာပူနိုင်ငံကအခုနှစ်ဧပြီလကအဆိုပြုခဲ့ပါတယ်စင်ကာပူလိုကျွန်းနိုင်ငံသေးလေးကတော့မှကမ္ဘာအစ်စ်မီနည်းပညာတွေတီထွင်ဖန်တီးပြီးတော့ခေတ်မီအောင်လုပ်နိုင်ခဲ့တဲ့အတွက်ဒါကိုနမူနာယူပြီးအရှေ့တောင်အာရှနိုင်ငံတွေကလည်းလိုက်လုပ်ကြဖို့အတွက်စိတ်အားတန်နေကြပါတယ်ရှင
်ဆရာရှင်များရှင်ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချမ်းမှာပါဝေဖန်တန်တွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်အဝေးဆွေးနွေးပြီးမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျူစွပါရယ်ရှင်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင် VOE ကနေနောက်2နာရီကြာမှထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းနိုမီတာ1925 32နဲ့58တို့ကနေဖတ်ယူနိုင်နိုင်ပါတယ်အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
အမေရိကန်ပြည်အောင်စုအနေနဲ့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ငင်းပွားမှုတွေကနေနောက်ဆုံးမှမဟုတ်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကပြောလိုက်ပါတယ်အမေရိကန်ဘက်ကတောင်းဆိုထားတဲ့အတိုင်းတရုတ်ဘက်ကမလိုက်လျော့ဘူးဆိုရင်တရုတ်သွင်းကုန်ကွန်နှစ်ဆတိုးကောက်ခံသွားမယ်လို့လည်းသူကပြောပါတယ်ပါပူဝါနယူဂီနီမှာဒီကနေ့ကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရည်အဖွဲ့ APEC ထည့်သည့်အစည်းအဝေးအတွင်းဒုသမ္မတပန်စ်ကတရုတ်နိုင်ငံအပေါ်အခုလိုပြောဆိုခဲ့တာပါ1990ခုနှစ်ဒီစီကကမ္ဘောဒီးယားခမာနီကွန်မြူနစ်အစိုးရလက်ထက်မှာလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ရာဇဝတ်ကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေနဲ့ဆက်ကျက်တင်ခံထားတဲ့နောက်ဆုံးအသက်ရှင်ကျန်ရသူ2ဦးပေါ်ဒီမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံးကတောက်ကြနေတုန်းကပြစ်ဒဏ်ချမှတ်လိုက်ပါတယ်။နွန်ချာနဲ့ခရီဆန်ဖန်တို့အပေါ်အရင်နှုန်းကချမှတ်ထားပြီးသားထောင်ဒဏ်တစ်သက်ကိုထပ်မံပြီးတော့ချမှတ်တာပါ1995ခုနှစ်ကတန်းနဲ့ချီတဲ့ကမ္ဘောဒီးယားနိုင်ငံသားတွေကိုဖနမ်ပင်မြို့ကနေကြီးလက်ဒေသအလုံးကျန်းစကန်တွေကိုအတင်းကျပ်ပို့ဆောင်ခဲ့တာဒါ့အပြင်လူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့ဆက်ဆက်တဲ့လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့သူတို့ကိုအခုလိုထောင်ဒဏ်ထပ်မံပြီးတော့ချမှတ်လိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံမှာလွန်ခဲ့တဲ့ဇူလိုင်လကနစ်မြုပ်ပြီးတော့တရုတ်ကဘာလက်ခီးသွား48ယောက်တည်ဆုံခဲ့တဲ့တင်မောကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆေးယူခဲ့ပါတယ်ဒီတင်မောပေါ်ဘာကြောင့်နစ်မြုပ်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အစိပ်ပိုင်းအနေနဲ့အခုလိုပြန်လည်ပြီးတော့ဆေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်တိုင်းဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဒီညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.